Yakuti, Yakuti, Yakumi, Yakuti. Tia Atokin in the ma. She did so that the long along. Atoni a yogi day. Nayani vidava. Tarime, Dibi, if you are Nale Bugaro. A dog keteki sama. Kete so like you lay. Say the I of the not so much as a jim. Bay am so. Bay pinya yet. Bay bada yam so. Needy no. Play the la. The PPS will let the long domianaga. Chidu was in. Egama bandita. Mobo sero piani babi. Sero piani yoke secure in yaminess we know. PPS will let Oara Sakalonia divega. Banam Hulabime. They are Atugaza Yogi Rune. They are Atugutu. Javu Nawa Musume. Long Charlie like the Six Show Twinny Charlie Yogi Puyamado. Doke Kere Kisababe. Sarapianiga. Pipe Shuba, Suma Talido. Bahu Pipe Shua Male. Pipe Gu Balumia Male. Balutia Malene. So we saw a pita jawale. Pita blue lupi amale. Pelu shima yamale. Pita jaroyo. Pelu mina imale. Pelu mina upide lukoyamle. Tahu mtime mina yi. Tiamia nendo ulane. Pirema. Taniari pila de jawale. Ho ji. Ugurime taniari pila de jawale lu. ဖြစ်တရားတစ်ခုကိုပြောပြလိုက်မိပါပြီ။ဒါဖြင့်တန်လျာဆိုတဲ့ဝိသိကိစ္စတရားလေးတစ်လုံးသူမဟုတ်ဓမ္မလေးတစ်ခုသူမဟုတ်ကိုစိတ်တန်တာမှာပေါ်လာတဲ့အကျိုးတရားလေးတစ်ခုဟာဘယ်အရာကိုအကြောင်းခံခဲ့ပါသလဲ။အဖြေကတော့ဖြစ်တဲ့ဆိုတဲ့တရားဟာဘာမှလိမ့်မလဲစဉ်းစားပြီးတော့ကြံစီခဲ့အကြောင်းလေးကို ချိန်ကံကဲလို့ရမဟုတ်လားဖြစ်တဲ့နဲ့ပတ်သက်လို့စဉ်းစားကြံစီတွေးတောခြင်းဟူသောအကြောင်းခံတရားတွေပြီးဆုံးတဲ့နောက်မိမိဉာဏ်နဲ့နားလည်သိမိနိုင်ခြင်းမရှိလေတော့တန်တရားဆိုတဲ့ဝိသိကိစ္စအကျိုးတရားလေးတစ်ခုအသိမွေးဖွာဖြစ်တည်လာခဲ့ပြီလေတကယ်လို့ကနားလည်ခဲ့ရင်တော့ရှင်းတဲ့အားရခြင်းဆိုတဲ့ဝန်တံမှုနဲ့ရှင်းတဲ့ပီတိလေးဟာစိတ်တန်တာမှာအကျိုးတရားဖြစ် ပေါ်လာမှသိကြပါလေ။ဒီမှာလည်းမိမိဉာဏ်ဆူရောက်နိုင်အတိုင်းပါပေါ်မူတည်ပြီးတော့အကြောင်းခံသူညီလင်းကစားဖြစ်လာတဲ့အကျိုးတရားတစ်ခုမတူညီနိုင်တာကိုတွေ့ရပါလိမ့်မယ်။ဒီတော့တန်လျာပေါ်လာသည်ဖြစ်စေ၊ဂျီနတ်အာယံပေါ်လာသည်ဖြစ်စေ၊ဒုနီယာဖြင့်ဝိသိကိစ္စဖြစ်လာသည်ဖြစ်စေ၊ပီတိပေါ်လာသည်ဖြစ်စေ၊ဖြစ်ပြီးမှ တိကျရတာကြည်ပါပဲ။ဖြစ်နေတော့ဖြစ်နေပါလားလို့တိကျမရနိုင်ပါဘူး။ဒါဖြစ်လို့လဲဆိုတော့စိတ်ဟာတစ်ချိန်နဲ့တစ်ချိန်နဲ့တည်းမှာနှစ်ခုမဖြစ်နိုင်လို့ပါပဲ။ဒီအချက်ကအရေးကြီးဆုံးပါပဲ။စိတ်ဟာတစ်ချိန်နဲ့တစ်ချိန်နဲ့နှစ်ခုမဖြစ်နိုင်ဘူး။စိတ်ဟာလက်တစ်ဖြစ်တဲ့အတွင်းပဋိပဒိန်းဖြစ်တဲ့နေတယ်။စိတ်ဟာအပြောင်းအလဲများပြီးအလိုလျင်မြန်နေဆိုတဲ့ အခြေခံသီအိုရီလေးတွေကိုမမေ့စရန်သိထားပြီဆိုရင်ဖြစ်ဖြစ်ပြဿနာကိုဖြေရှင်းရလွယ်သွားပါလိမ့်မယ်။ဖြစ်ခဲ့တာကိုတိကျရတဲ့ဆိုတာကလည်းသတိပဋ္ဌာန်တရားလေးပါးတည်းကစိတ်ဓာတ်နုပဒနာသတိပဋ္ဌာန်ဆိုတဲ့တိတတ်တဲ့စိတ်ရဲ့တဘာဝနန္ဓမကိုအထူးအာယုံပြုပေါင်းမိမှသိနိုင်တာပါ။ကာယနုပဒနာသတိပဋ္ဌာန်ကိုအထူးပြုကြည့်နေရင်တော့ ယောယေဖို့ကံတဲ့သဘာဝတရားကိုပဲတွေ့မြင်သိရှိပင်ရမှာပါ။ ဒါပေမဲ့ရုပ်တဘောကိုသိရင်နံတဘောကလည်းရှင်တွဲပါနေပြီသားဆိုတာကိုသိစေခြင်းပါလေ။ဝိဒနာနုပဒနာသတိပဋ္ဌာန်ဆိုရင်တော့ခံစားတတ်တဲ့နံခန္ဓာရဲ့တဘောဝတ္တခုကိုသိခွင့်ရမှာပါ။ဒါကလည်းရုပ်ရဖောက်ပြန်တတ်တဲ့တဘောရခံစားတတ်တဲ့နံတဘောတစ်ခုအထင်ရှားပေါ်လာတာပါပဲ။သို့တော်လည်းအထင်မရှားနဲ့ငုတ်တလူလူဖြစ်နေတဲ့ချမ်းသာခြင်းလည်းမဟုတ်ဆင်းရဲခြင်းလည်းမဟုတ်တဲ့ဥပေက္ခဝိဒနာခံစားမှုတဘောကတော့အမြဲတမ်းရှိနေပါလေ။အာယုန်ကြည့်နိုင်လို့တဲ့ဉာဏ်မပေါ်သေးလို့အာယုန်မပြတ်သေးလို့တိခွင့်ငြင်းခွင့်မရသေးတာပါ။ဓမ္မနုပဒနာသတိပဋ္ဌာန်ကတော့ဓမ္မတဘာဝကြီးရဲ့တဘောတက်တက်ကိုရှုမြင်ရတာမို့အတော့ကိုနှဆိုင်ပါလေ။အာယုန်ပြုနိုင်ဖို့လည်းတော်တော်ခက်ခဲပါလေ။တတိသမารိတွေအတော်အဆင်မြင်သွားမှသာအာယုန်ပြုနိုင်တာမျိုးပါ။ဓမ္မနုပဒနာသတိပဋ္ဌာန်နဲ့ဓမ္မတဘာဝတွေရဲ့ဖြစ်ပုံပြည့်ပုံကိုသိမြင်ရှုမှတ်နေနိုင်ပြီဆိုရင်ဖြင့်ဝိပဿနာဉာဏ်ဖြင့်အတော်ရင့်တန်သွားပါပြီ။အခုတော့စိတ်တန်နုပဒနာသတိပဋ္ဌာန်ကိုအခြေခံတဲ့ဖြစ်ပုံပြည့်ပုံကိုရှုမြင်သုံးသပ်တဲ့အပေါ်ဆင်းရဲခြင်းဖြစ်နေလေတော့စိတ်ခက်ကူပဲဦးလှည့်ကြည့်ကြပါစို့ဘုရားဆရာတော်ဘုရားကြီးဟာတရားစကားတစ်လုံးကိုဘယ်တော့မှလွတ်စေပြောလို့ခေါ်လို့မရှိပါဘူးတရားဟုအထောက်အထားတိကျအခိုင်အမာနဲ့သာပြောလို့ခေါ်လို့ရှိပါတယ်ဒီတော့ကခေါ်တဲ့တရားအတွက်ရေးချလိုက်တဲ့စကားလုံးကြီးပုံမူတည်ပြီးခေါ်နေတဲ့အချိန်မှာနာနေကြတဲ့ပုဂ္ဂိုလ်တွေရောနောက်ထပ်မွေးဖွားလာကြမယ်ဖျားရှင်ရဲ့လက်ကျန်ဝိနည်းပုဂ္ဂိုလ်တွေအတွက်ပါရည်ရွယ်ပြီးရှင်းအောင်ခေါ်ကြားသွားခဲ့ပုံရပါလေ။မေဃတစ္ဆာကြီးအနက်၄ချက်တရားတော်ထဲမှာဖြစ်ပျက်နဲ့ပတ်သက်လို့ဆရာတော်ကြီးရှင်းအောင်ဟောမိသွားခဲ့ပုံကိုကြည့်ပါ။စိတ်ပြိုင်နေဖြင့်ခင်ဗျားတို့လူနည်းအောင်ဖြစ်နေဦးမယ်မဟုတ်ဘူးလား။ရှုလာတာတယောက်ထင်အဲ့ဒီတော့ဘူးဒီလိုမှတ်ကြပါ။သူများကဘလူပဲပြောပြောခင်ဗျားတို့ကဘုန်းကြီးပြောတာကိုဘုရားပါဠိတော်နဲ့ညီညွတ်တဲ့အတွက်မှတ်လိုက်တာပေါ့သို့တော့ဥပမာတစ်ခုရှင်းထားပြီးပြောပြမယ်ဒကာဒကာများတို့ဥပမာရှင်းမထားလို့ရှိရင်ခင်ဗျားတို့ဒီဟာကိုသဘောကျမှာမဟုတ်ဘူးကဲဥပမာကိုပြောပြမယ်ဒီရက်ဒီဒေသကိုမလာဘူးတဲ့ဆင်းကြီးတစ်ကောင်ပေါ့လေဟိုဘက်လမ်းမပေါ်မှာညံပကြီးရောက်လာပြီးလာအိတ်တယ်ဒါကူအဲ့ဒီလမ်းဒီနာကက်လျက်အိမ်ကအင်းရှင်တွေမသိရှာဘူးနောက်တော့မှလူတွေအားလုံးနိုးလာကြပြီးတန်ကြောင်းတွေခေါက်လို့မိတွေထွန်ပြီးအော်ကြဟစ်ကြနေဆိုမှဆင်ကြီးကထပ်ပြီးတော့တယ်ဒါကူအနီးနားအင်းရှင်ကမနေ့ကမှတီးလို့ထပ်ကြည့်တော့ဆင်အိတ်သွားတဲ့နေရာလည်းတွေ့တယ်ထွက်သွားတဲ့ခြေရာတွေလည်းတွေ့တယ်ဒါဖြစ်ရင်အဲ့ဒီနေရာမှာညကဆင်အိတ်သွားခဲ့တယ်ဆိုတာမနေ့ကမှတီးရတဲ့အင်းရှင်ကမသိနိုင်ဘူးလားထွက်သွားတဲ့ဆင်ချင်ရာတွေကိုကြည့်ပြီးတော့လေဆင်ဟာအိတ်နဲ့အိတ်တယ်ထွက်လဲထွက်သွားတယ်လို့မဆိုနိုင်ဘူးလားတို့နည်းတူပဲတဲ့ခင်ဗျားတို့ခန္ဓာရှုတဲ့အခါကြားလို့ရှိရင်လေဝိဒနာဟာအရင်ဖြစ်ပြီးအရင်ချုပ်နေတာပဲနောက်ကနေပြီးဩဖြစ်လဲဖြစ်သွားတယ်ချုပ်လဲချုပ်သွားတယ်လို့သိရင်တော်ပြီးရှင်းပြီလားဒါအင်မတန်အရေးကြီးတဲ့စကားခင်ဗျားတို့ကဥရိယဗျာဆိုတာနဲ့တကယ်ဖြစ်တာနဲ့တကယ်ပြစ်တာကိုမြင်နေလို့အောင့်မြင်နေကုန်တယ်မမြင်နိုင်ဘူးထုံးစံမရှိဘူးရှင်းပြီလားတတန်တန်နဲ့လေဗျာမဖြစ်နိုင်တဲ့မမြင်နိုင်ဘူးဆိုတာကိုဆုံးဖြတ်ချက်ချတော့မှဩဆင်းဒီညကဒီနေရာမှာအိတ်လဲအိတ်ထလဲထသွားတယ်လို့မဆိုနိုင်ဘူးလားထို့တူပဲတဲ့ကိုယ်တန်တန်ရှိတဲ့ဝိညာဉ်ဟာဖြစ်လဲဖြစ်တယ်ပြက်လဲပြက်သွားလေလို့ဒီကနောက်မှတည်လာတယ်ဆင်းရဲတာကိုတည်တာလည်းတွေးသည်ပဲဆင်းသွားတာကိုတော့တည်တာကလည်းတွေးသည်ပဲဉာဏ်ဆိုတာတွေးသည်ကြီးပေါ့ဗျသဘောကျပြီလားအဲ့ဒီကဲ့သို့ဆင်းရဲတဲ့ဥပမာသာမှတ်ထားရမယ်နားလည်ကြပြီလားဆင်းရဲတဲ့နေရာလည်းမြင်ရမယ်အေးထထွားတဲ့ခြေရာကိုမြင်ရမှာပါဗျာမြင်တော့မူးလင်းပြီမူးလင်းမှတည်တော့ညာလဲဩဒီနေရာကိုဆင်းသည်အိတ်လဲအိတ်တယ်ထလဲထသွားတယ်လို့ မသိနိုင်ဘူးလားဒီမှာလဲနောက်ညံကဒီနေရာမှာဖြစ်လဲဖြစ်သွားပြီပြက်လဲပြက်သွားပြီလို့သိရင်ပြီးတာပဲသဘောကျပြီလားမဟုတ်ဆရာတော်ဘုရားကြီးရဲ့ဖြစ်ဖြစ်ရှင်းတဲ့ဥပမာကတော့တကယ်ကိုမှတ်တမ်းလောက်ပါရဲ့အဘိဓမ္မာသဘောကိုအခြေခံပြီးဝိပဿနာရှုသိမ့်မှုကိုဆုံးမလမ်းညွှန်သွားတာဟာဖြင့်ကျေးဇူးတင်လို့မဆုံးနိုင်အောင်ပါပဲသို့မဟုတ်ရင်တတိပ္ပံတရားကိုယုံယုံကြည်ကြည်နဲ့ရှုမှတ်အားကောင်းလာတဲ့ယောဂီတွေခင်ဗျာဒီဉာဏ်လမ်းကွင်းမှာလေတက်ကြလွန်းစာသင်ကျောင်းသားတွေရဲ့ဝေါ်ဟာရနဲ့ပြောရရင်ဒါကမစ်တမ်းဆာမွေးဖြစ်ရတာပါပဲ6လပတ်ဆာမွေးပဲပေါ့ဒီဆာမွေးအောင်ထားလေမှာအတန်းတင်ဆာမွေးပွဲကြည့်ပြစိတ်ချရမယ်အောက်ဉာဏ်သက်ကြည်မှာအထက်ဉာဏ်ဒီမှာရှိုးရွှေဖြစ်လာလိမ့်မယ်သို့မဟုတ်ရင်ပုံပြီးတိမ်မွေးတဲ့အထက်ဉာဏ်ဒီမှာဆုံးဖြတ်ချက်တွေလွဲပြီးသဘောထားအသိဉာဏ်တွေမှားရင်ပြီးပြန်လဲဆင်းသွားတတ်ပါလေဒါကြောင့်မို့တရားနဲ့ပတ်သက်တဲ့အသိဉာဏ်ယူဆပြီးရေးသားရာဟောပြောရာမှာရွေးချယ်တဲ့စကားလုံးကတည့်အေးကြည့်ပါလေတရားကမရှားနိုင်မဲ့စကားကရှားလို့ပါဟောပြောရေးသားသူရဲ့စကားလုံးရွေးချယ်မှန်ကန်တိကျရင်တိကျသလောက်ဖတ်ရနိုင်ရသူတွေအဖို့ဉာဏ်ဉာဏ်ရှင်းလင်းတဲ့ကျေးဇူးတရားကိုချက်ချင်းလည်းငင်းရရှိသွားနိုင်ပါလေသို့မဟုတ်ရင်စကလုံးတွေများလာသလောက်စကလုံးနောက်ကအဓိပ္ပာယ်တွေကများသည့်ထက်များလာတတ်တာမျိုးအဲ့ဒီတိုးပါလာတဲ့အဓိပ္ပာယ်တွေကိုနားလည်သိမြင်နိုင်ဖို့စဉ်းစားရင်းနဲ့ပဲအစာမကြေဖြစ်ကုန်လို့ဗိုက်ပြင်ခဲ့သည့်လမ်းမလျှောက်နိုင်တော့တဲ့သူတို့ဖြစ်သွားတတ်ပါလေဒီတွေ့တရားအကြောင်းနဲ့ပတ်သက်လို့ရေးတဲ့ပြောတဲ့သူတွေမှာအင်မတန်မှတောင်းဝန်ကြည့်ပါလေကိုယ်ပူတိုင်းကရှုပ်ထက်မှာဉာဏ်ရှင်းထားခဲ့ရင်သူတစ်ပါးကိုရှင်းအောင်ပြောဖို့ဘယ်လွယ်ပါမလဲကိုယ်ပူတိုင်းဉာဏ်ရှင်းထားခဲ့သူကတော့စာရင်းကလို့ထင်ရလောက်တဲ့စကားလုံးတွေတကယ်ဘယ်လိုကြံ့လာမှမသိရလောက်အောင်ကိုပင်ပြောလို့မကုန်ရေးလို့မခံနိုင်အောင်ပါပဲကျေးဇူးတော်ရှင်မဟုတ်ဆရာတော်ဘုရားကြီးဟာမူလကလေးကဤဓမ္မနဲ့ပဋ္ဌာန်းဒေသနာတွေကိုတိုင်နိုင်ခဲ့ပြီးသားပါညာဝပူဇော်မှုတွေနဲ့နာမည်ကြီးခဲ့ပြီးသားပါစာဘူးလည်းနိုင်ခဲ့ပြီးသားပါဒုတိယဘဝစီ၄နှစ်တွင်မုဂုမြို့တော်ဘောဗဒံကျောက်သူမှာတရားကိုစနစ်တကျအထုနိုင်ခဲ့တာကြောင့်အရှိန်အဟုန်နဲ့ပွင့်ဖူးလာခဲ့တဲ့ဓမ္မဉာဏ်တွေနဲ့တစ္ဆာတရားစီဥက္ခိုင်မဲ့ဝိပဿနာတရားအသိဉာဏ်တွေကိုဝေဝေဆာဆာကြည်ကြဲကြဲနဲ့ကိုဟောသွားနိုင်ခဲ့တာပါကိုယ်တိုင်ဉာဏ်ရှင်းခဲ့တဲ့အပြင်စကလုံးရွေးချယ်မှုအားကလည်းကောင်းခဲ့တာမို့ဆရာတော်ကြီးရဲ့တရားခွေတွေကြောင့်ဉာဏ်လင်းပေါက်သွားခဲ့တဲ့ယောဂီတွေမနှေးတော့ပါဘူးဒါကြောင့်မို့နာမရှိဘူးသူတစ်ပါးမရှိဘူးပုဂ္ဂိုလ်တ attva မရှိဘူးရုပ်တဘောနံတဘောပဲရှိတယ်ဆိုတာကိုစိတ်ကလက်ခံလာပြီဆိုမှဖြင့်ရုပ်ကိုပဲကြည့်ကြည့်နံကိုပဲကြည့်ကြည့်ဘာမစုဖြစ်ပြီးရင်တက်တာကြီးပါလားဆိုတာဉာဏ်ရှင်းလာပါလိမ့်မယ်အစားထိုးစကားလုံးနဲ့ဆိုရင်တော့ဘာမစုပေါ်ပြီးရင်တောက်သွားတက်တာကြီးပါလားဆိုတာကိုသိလာပါလိမ့်မယ်ဒါကြောင့်ဒါဖြင့်ရုပ်ဒါဖြင့်နံဆိုပြီးအချိန်မီနေရာမီအရိယာပုံမီဉာဏ်ထဲမှာရှိနေရင်ဖြင့်ရုပ်ကိုကြည့်လိုက်လည်းဖြစ်ပြက်နံကိုကြည့်လိုက်လည်းဖြစ်ပြက်နေမနှစ်သက်ဆရာကြီးကိုပဲထပ်ကထပ်ကမြင်လာရပါလိမ့်မယ်အခုဖြစ်တာကိုအခုမြင်အခုပြက်တာကိုလည်းအခုသိပါလိမ့်မယ်ဒီတော့ငါမှမရှိတော့တာယုံနံတဘာဝဆိုတဲ့ဖြစ်ပြမှုပဲရှိတာဆိုရင်ဘာကိုတွေ့တာမှီခုနေခြင်းသေးတယ်လေသူကတွေ့တာမှီခုနေခြင်းလို့ရောယုတ်တဘာဝနံတဘာဝတွေကမှီခုတွေ့တာခွင့်ပေးရလားဆိုတာသိမြင်လာပြီဆုံးဖြတ်ချက်ချနိုင်ပြီဆိုရင်ဖြင့်ဆရာတော်ကြီးဆုံးမခဲ့တဲ့ဖြစ်ပြဆုံးရမှုသိမြင်နိုင်တဲ့ဉာဏ်ရှင်နဲ့ဤကလွန်းနေပြီလို့ဆိုချင်ပါတော့တယ်
Shadow.